တော်ရရှိမှာခင်ဗျာခရိယန်တွေဟာနှုတ်ကပတ်တော်တမချမ်းမှာဖော်ပြထားတဲ့ဟောအရင်အတိတ်ကာလတုန်းကပြညတ်တွေကိုပါဇက်ကတွတ်တွတ်နဲ့အလွတ်ကျက်ရွတ်ဆိုနေကြပါတယ်ဒါဟာသေခြင်းနဲ့ဆက်ဆိုင်တဲ့နောင်တရခြင်းလားသေခြင်းနဲ့ဆက်ဆိုင်တဲ့နောင်တရခြင်းဆိုတာကဘယ်အရာကိုဆိုလိုပါသလဲအလင်းသို့တစ်ခေါက်ရောက်၍ကောင်းကင်ဆုကျေးဇူးကိုမြည်ဆန်းခြင်းနောင်ကပ်ကာလ၏တကိုးများကိုမြည်ဆန်းခြင်းစတဲ့အရာတွေကိုဖော်ပြထားတဲ့ခရိယန်တမချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကဟေဘရဲဩဝါဒစာအခန်းကြီး6အခန်းငယ်7ကနေအခန်းငယ်9အထိကိုဒီကနေ့တင်ပြတော်တမချမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။ယုံကြည်ခြင်းရှိပါတယ်ဆိုတဲ့ခရိယန်အသင်းတော်အဖွဲ့အစည်းကြီးတွေဟာအစဉ်အလာဟောင်းထုံတန်းစင်လာတွေအပေါ်မှာမူတည်ပြီးတကြောင်တကာထားတရားတပုတ်ဆန်းဆိုသလိုအသည့်ပြုပြင်တီထွင်မှုကြောင့်စီလုံးရေးပြက်ပြားပြင်းထန်တဲ့အတွေ့အခေါ်တိုက်ပွဲတွေဖြစ်နေကြတာဟာသတိထားစရာဖြစ်ရတဲ့အကြောင်းဟေဘရဲဩဝါဒစာအခန်းကြီး6အခန်းငယ်7ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာသုံးသပ်တင်ပြมาဖြစ်ပါတယ်
။တင်ပြရတော့သမချမ်းရဲ့သောတတ်ရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။ဓမ္မရေးပညာအစဉ်အတန်းဘလောက်ပဲရှိတဲ့လူကြီးပဲဖြစ်နေနေအတိတ်ပဲပြန်ဆိုဖို့အရေးမှာတော့လက်ဖြားခါရလောက်အောင်ခက်ခဲနေနေပါတယ်ဆိုတဲ့ကြည်ညက်စွာသိနိုင်ဖို့မလွယ်ကူပါဘူးဆိုတဲ့ဟေဘရဲဩဝါဒစာရဲ့အခန်းကြီး6အစပိုင်းတွေဟာစတင်ဝင်ရောက်လာပါပြီ။သိခါတော်ရပုဂ္ဂိုလ်များတို့ဒီမဟုတ်ယုံကြည်ခြင်းအလွန်အားကောင်းသူများလို့ဆိုသူတွေအနေနဲ့တောင်မှတုံ့လှုပ်ခြောက်ခြားရခြင်းတွေမသိနားမလည်ရခြင်းတွေဖြစ်ရတဲ့အပိုင်းလို့ကျွန်တော်တို့သင်သိရသောတမန်ကျမ်းရဲ့ဆရာကြီးဒေါက်တာဂျီဗန်နန်မက်ဂီကမှတ်ချက်ပေးခဲ့သလိုဟန်ဆောင်မှုမရှိရိုးသားတဲ့ယုံကြည်သူတိုင်းဟာလေဒီအပိုင်းကိုဘယ်တော့မှကျေနပ်လောက်အောင်အပြေမရနိုင်တဲ့အကြောင်းဝန်ခံကြရမှသာဖြစ်တယ်လို့လေဒေါက်တာဂျီဗန်နန်မက်ဂီကဆက်လက်ဖော်ပြလိုက်တဲ့အပိုင်းလို့လေကျွန်တော်ဆိုချင်ပါတယ်ဒေါက်တာဂျေဗန်နန်မက်ဂီလိုလူမျိုးကတောင်မှတ်ချက်ချထားရတယ်ဆိုတော့ကျွန်တော်ဘာသာပြန်ရသူတွေအနေနဲ့ကလေအတော်ကြီးကိုသတိထားရမယ်အပိုင်းပဲလို့ဒီဟေဘရဲဩဝါဒစာအခန်းကြီး6ဒီကနေ့သင်ခန်းစာနဲ့ပတ်သက်လို့ကြိုတင်ဖော်ပြထားနေခြင်းပါတယ်ဟုတ်ပါတယ်အခုအခန်းကြီး6နဲ့ပတ်သက်ပြီးတော့ဒေါက်တာအာဒဘလူးဒေးလ်ဆိုတဲ့ပုဂ္ဂိုလ်ကြီးကမှတ်ချက်တစ်ခုပြုထားရမှာဓမ္မသစ်ကျမ်းတို့ရဲ့အလယ်မှာအလွန်ထဲဝါစွာပေါ်ထွန်းပြီးတော့ယုံကြည်သူတယောက်ကိုတုံ့လှုပ်ခြောက်ခြားစေသောအပိုင်းဖြစ်တယ်သီနာတောင်ပေါ်ကိုဖျားသခင်ဆင်းသက်တဲ့အကြောင်းကိုမိတွေမုံတိုင်းတွေကြောင့်သာအဝေးကနေမျှော်ကြည့်ပြီးသိသာနိုင်စေသလိုအဖဖျားသခင်တီးရှိတီးနေကြောင်းကိုတော့သိရပါရဲ့မိနဲ့မိုးသက်မုံတိုင်းတွေကြောင့်အနာကိုမကတ်နိုင်လောက်အောင်ဖြစ်စေသလိုအရှိန်အဝါအလွန်ကြီးမားတဲ့ကြံကြီးပဲလို့အခုဟေဘရဲဩဝါဒစာအခန်းကြီး6ကိုမှတ်ချက်ပြုထားခဲ့ပါတယ်မိတ်ဆွေအပေါင်းတို့ယုံကြည်သူကျွန်တော်ကျမတို့ရဲ့ဘဝမှာပြဿနာကြီး6ရက်နေရင်ဆိုင်ရတယ်အဲ့ဒါတွေကတော့စိတ်များမျောလွင့်ခြင်းပြဿနာ2တန်တရာတန်တရာပြဿနာ3ဖြင်းညံ့မှုများရဲ့ပြဿနာ4ဖောက်ပြန်ပြောင်းလဲခြင်းပြဿနာ5ပြစ်မှားခြင်းပြဿနာ6ငြင်းဆန်ခြင်းပြဿနာတွေပဲဖြစ်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့ဟေဘရဲဩဝါဒစာရဲ့အစပိုင်းအခန်းကြီး1မှာကလေးကပြီးခဲ့ကြရပြီပါပြီနောက်ဆုံးသင်ခန်းစာထဲမှာဆိုရင်လေညံ့ဖြင်းမှုပြဿနာအကြောင်းကိုအခန်းကြီး5ဏီကုံးပိုင်းတွေအရာကျွန်တော်တို့တွေ့ကြရတယ်ဒါကိုလေမိတ်ဆွေတို့မှတ်မိကြမယ်လို့ကျွန်တော်အောက်မိပါတယ်ဒီကနေ့အဖို့နားလည်ရန်ခက်ခဲပါတယ်ဆိုတဲ့ဒီသင်ခန်းစာတွေကိုခေါင်းစဉ်ပေးရအောင်မယ်ဆိုရင်တော့ဖောက်ပြန်ခြင်းပြဿနာဆိုတဲ့ခေါင်းစဉ်ကိုပေးရမှာဖြစ်ပါတယ်ဟုတ်ပါတယ်ဖောက်ပြန်ခြင်းပြဿနာဆိုတဲ့ခေါင်းစဉ်ကိုပေးပြီးတော့ဒီကနေ့သင်ခန်းစာကိုစတင်လိုက်ကြပါစို့ရေဟေဘရဲဩဝါဒစာအခန်းကြီး6အငယ်1နဲ့2ထို့ကြောင့်သေခြင်းနှင့်ဆက်ဆိုင်သောအကျင့်ကိုနောင်တရခြင်းဖျားသခင်ကိုယုံကြည်ခြင်းဗတ္တိဇံတရားကိုသွန်သင်ခြင်းလက်ကိုတင်ခြင်းသေလွန်သောသူတို့၏ထမြောက်ခြင်းသာဝရစီရင်ဆုံးဖြတ်ခြင်းဒီဟုသောမူလအမြစ်ကိုငါတို့သည်ပြန်၍မတည်ပဲခရစ်တော်၏ဘာသာ၌အစအဦးဖြစ်သောအကြောင်းအရာတို့ကိုထား၍စုံလင်သောအဖြစ်သို့တက်ကြကုန်အံ။မိတ်ဆွေတို့ဒီကျမ်းစာကိုသေသေချာနားလည်နိုင်ကြပါရဲ့လားမလွယ်ပါဘူးကျွန်တော်ဆိုရင်အတော်ကြီးကိုခြားခြားလေသွားရတယ်လို့ဝန်ခံခြင်းပါလေကျွန်တော်တစ်ခေါက်လောက်ပြန်လေတင်ပြပါရစီထို့ကြောင့်သေခြင်းနှင့်ဆက်ဆိုင်သောအကျင့်ကိုနောင်တရခြင်းဖျားသခင်ကိုယုံကြည်ခြင်းဗတ္တိဇံတရားကိုသွန်သင်ခြင်းလက်ကိုတင်ခြင်းသေလွန်သောသူတို့၏ထမြောက်ခြင်းသာဝရစီရင်ဆုံးဖြတ်ခြင်းဒီဟုသောမူလအမြစ်ကိုငါတို့သည်ပြန်၍မတည်ပဲခရစ်တော်၏ဘာသာ၌အစအဦးဖြစ်သောအကြောင်းအရာတို့ကိုထား၍စုံလင်သောဖြစ်သူတက်ကြကုန်အံပထမဦးဆုံးစဉ်းစားရမယ့်အချက်ဟာထိုကြောင့်ဆိုတဲ့အချက်ပဲဖြစ်ပါလေ။သ ထိုကြောင့်ဆိုတဲ့အချက်ဟာအချက်ကကျမ်းအခန်းကြီး9ထဲမှာဖော်ပြခဲ့ပြီးပြီဖြစ်၍ဆိုတဲ့အ내အတိတ်ပဲရှိနေပါတယ်။ဒါဆိုရင်အချက်ကအခန်းကြီး9ဟာဘာတွေကိုဖော်ပြခဲ့ပါသလဲဆိုတာကိုဆက်လက်စဉ်းစားဖို့လိုလာပါပြီ။ပြီးခဲ့သောသင်ခန်းစာသာဖြစ်တဲ့အတွက်ကြောင့်ကျွန်တော်မမိသေးပါဘူး။မိษွေတို့အထက်ကမှတ်မှတ်သားသားရှိသူတွေရှိလိမ့်မယ်။ဒါပေမဲ့အကုန်လုံးကိုတော့မှတ်မိလိမ့်မယ်မထင်သင့်သလို။အဲ့ဒီသင်ခန်းစာကိုမကြားလိုက်ရတဲ့လူတွေလည်းအမြောက်အများရှိကောင်းရှိမှသိကြပါရဲ့။အဲ့ဒီအခန်းကြီး9ရဲ့အငယ်17မှ14ကိုပြန်ပြီးတော့ကြည့်စီခြင်းပါတယ်။ထိုမေလခိဇေဒဲ့ဤအကြောင်းကိုငါတို့ပြောเสียရစကားအများရှိ၏။သို့တော်လည်းသင်တို့သည်ညံနှုံသောကြောင့်အပြောခက်လာ၏။သင်တို့သည်ကာလကြာသောကြောင့်ဆရာအဖြစ်သို့ရောက်တင်သောလေ။ဘုရားသခင်၏ဗျာဒိတ်တော်၌ရှေးဥစွာသင်ရသောတရားနှုတို့ကိုသူတစ်ပါးထံ၌တဖန်သင်ရသောအကြောင်းရှိသည်ဖြစ်၍ကြည်ခဲသောအစာကိုမသုံးဆောင်၊နှုတ်ကိုသာသုံးဆောင်ရသောသူဖြစ်ကြ၏။နို့ကိုသာသုံးဆောင်သောသူမည်သည်ကသူငယ်ဖြစ်သောကြောင့်ဖြောက်မှတ်ခြင်းတရား၌လေ့လာခြင်းမရှိ။ကောင်းကျိုးမကောင်းကျိုးကိုပိုင်းခြား၍သိနိုင်သောဉာဏ်ပေးတတ်သောအကြအမြင်အတွေ့အဆန်းများသောသူသည်ဟုသောစုံလင်သောအရွယ်ရှိသောသူတို့မူကားကြည်ခဲသောအစာအာဟာရကိုသုံးဆောင်ရကြ၏။အဲ့ဒီလိုဟေပြဲဩဝါဒစာအခန်းကြီး9ဟာဖော်ပြပေးခဲ့ပါတယ်။အဲ့ဒီအပိုင်းဟာဉာဏ်နှုတ်နဲ့ခြင်းဆိုတဲ့အားနည်းမှုပြဿနာသောမဟုတ်ဖြင်းညံ့ခြင်းရဲ့ပြဿနာကိုရှောင်ကြဖို့ဝိညာဉ်ရေးသဘောတရားများကိုအစင့်မြင့်မြင့်ခံယူတတ်ကြဖို့ရင့်ကျက်သောယုံကြည်သူများဖြစ်ဖို့ဆိုတဲ့အချက်တွေကိုအဓိကရဖော်ပြပေးသွားခဲ့ပြီဖြစ်ပါတယ်။ဒါဆိုရင်အခုစတင်ဖော်ပြလိုက်တဲ့ထိုကြောင့်ဆရာဟာအဲ့ဒီအချက်ဖော်ပြခဲ့တဲ့အဆုံးအမ၌တည်၍ရင့်ကျက်ခြင်းရှိသောခရိယံများအနေဖြင့်ဆိုတဲ့သဘောထားပေါ်လွင်နေပြီဆိုတာရှင်းနေပါပြီ။ကောင်းပြီ။အဲ့ဒီလိုခရစ်တော်၌ရင့်ကျက်သောသူတို့တွေဆိုတာဟာသေးချင်းနှင့်ဆိုင်သောအကျင့်ကိုနောင်တရခြင်းဆရာဟာဘာဖြစ်နိုင်ပါသလဲအတိတ်ကာလပြည့်ညတ်တော်တွေကဖွဖွညံ့ညက်ကြည်အောင်အလွတ်ရွတ်ဆိုပြီးတော့ကြက်နေကြတယ်ဒါဟာတကယ်တကယ်တော့သေချင်းနဲ့ဆိုင်တဲ့တရားပဲအဲ့ဒီပြည့်ညတ်တော်တွေအရဆိုရင်ဘယ်လူသားမှသေချင်းဆိုတဲ့ပြည့်တန်နဲ့မလွတ်နိုင်ဘူးအပြည့်အလျောက်ပြီးဆိုင်ရတယ်တနည်းအားဖြင့်အဲ့ဒီဥပရိသအဖြစ်ကဲတင်ချင်းကျေးဇူးဆိုတာကိုမခံယူနိုင်ဘူးအဲ့ဒီလိုဖြစ်ခဲ့တာတွေအတွက်လူမျိုးတော်ဟာနောင်တရတယ်ဘာဖြစ်လို့နောက်တရပါသလဲဒီပြည့်ညတ်တော်တွေကိုလုံအောင်မထိန်နိုင်ရင်ပြည့်ညတ်တော်တို့ဟာညှာတာခြင်းမရှိဘဲနဲ့သေခြင်းပြစ်ဒဏ်ကိုထိရတော့မှာပဲဆိုပြီးတော့နောက်တရကြခြင်းသာဖြစ်ပါလေကယ်တင်ရှင်သခင်ခရစ်တော်ကိုကိုးကွယ်ရန်နောက်တရခြင်းမျိုးမဟုတ်ဘူးအဲ့ဒီလိုအတိတ်ကာလပြည့်ညတ်တော်ဒီအပေါ်မှာမူတည်ပြီးတော့နောက်တရပြီးတဲ့နောက်မှာမှာဘုရားသခင်ကိုယုံကြည်ခြင်းဆိုတာကိုအရှိဆုံးမှတွေ့ရပြန်ပါလေအဲ့ဒီလိုတွေ့ရပြီးတဲ့နောက်မှာမှာတခါပတိဇံတရားကိုတွင်တင်ခြင်းသေလွန်သောသူတို့၌ထမြောက်ခြင်းထာဝရစီရင်ဆုံးဖြတ်ခြင်းတဲ့အဲ့ဒီလိုစသည်စသဖြင့်မူလအမြင့်ဖြစ်သောအရာတို့ကိုနောက်တစ်ခါဆက်ပြီးတော့ခရစ်တော်၌ခရစ်တော်ဤဘာသာ၌အစအဦးဖြစ်သောအကြောင်းအရာတို့ကိုထား၍တဲ့အဲ့ဒီလိုဖော်ပြသွားပါလေမိတ်ဆွေအပေါင်းတို့အကုန်လုံးဟာအရေးမကြီးဘူးလားဆိုတော့အရေးကြီးတာကြီးပါပဲမူလအမြင့်လို့ပြောရလောက်အောင်ယုံကြည်သူတို့ရဲ့ပင်မရည်သောမြေကိစ္စများဖြစ်တယ်။စောင့်ထင်းရသောတရားများဖြစ်တယ်ဆိုတာကိုတစ်ဖက်ကဖော်ပြပါရယ်။တခါခရစ်တော်ဤဘာသာဤအစအဦးဖြစ်သောအကြောင်းအရာတို့ကိုထား၍တဲ့။အဲ့ဒီလိုမူလအမြင့်ရယ်အစအဦးဖြစ်သောအကြောင်းအရာတို့ကိုထားပြီးတော့မှဘယ်ကိုတက်လှမ်းရမလဲဆိုတော့စုံလင်သောအဖြစ်သို့တက်ကြဂုံအံတဲ့။မိတ်ဆွေအပေါင်းတို့ပြန်၍မတည်သင့်သောမူလအမြင့်လို့တစ်အချက်အနေနဲ့ထူးထူးဆန်းဆန်းတွေ့ရပြီးတဲ့နောက်ခရစ်တော်ဤဘာသာဤအဦးအစဖြစ်သောအရာလို့နှစ်အချက်ဆက်လက်တွေ့ရပြန်တယ်ဆိုတော့အဲ့ဒီအထက်ကဖော်ပြခဲ့တဲ့အဲ့ဒီအချက်တွေဟာခရစ်တော်ဤယေရှုဂရုနာတော်တို့ခံစားရဓမ္မသစ်ကာလနဲ့မဆိုင်သောအရာတွေအတိတ်ပြည့်ညတ်တော်ကာလနဲ့သာဆက်ဆိုင်သောအရာတွေဖြစ်တယ်ဆိုတာဟာရှင်းရှင်းကြီးသဘောပေါက်လာနိုင်ပါ रे ဒီအချက်တွေဟာပြည့်ညတ်တော်ကာလနဲ့ရှင်ပြီးကြည့်ရင်အထူးသဖြင့်ဂျူးလူမျိုးတွေရဲ့အစဉ်အလာနဲ့စဉ်းစားမယ်ဆိုရင်အရေးမကြီးဘူးလားဆိုတော့သိပြီးအရေးကြီးတယ်ဆိုတာကိုမငြင်းနိုင်ဘူးဒါမဲ့ခရစ်တော်ဤဘာသာမဟုတ်ခရစ်တော်ဤဘာသာဤအစဓမ္မဟောင်းကာလကတရားတို့ကိုဆိုလိုခြင်းပဲဆိုတဲ့အဖြစ်ဟာဒိုင်းငနဲ့သိသာလို့လာစီပါ रे လို့ကျွန်တော်တင်သိရသောသမချမ်းအဖွဲ့ကအတိတ်ပဲပြန်ဆိုခြင်းပါ रे ကဲဒါတွေကိုခတ်လွှာလွှာလောက်တာဖတ်ပြီးတော့ကောင်းတဲ့အချက်တွေပဲခရစ်တော်နဲ့ဆိုင်တဲ့ဓမ္မသစ်တရားတွေပဲလို့ထင်ချင်းရင်ထင်သွားနိုင်တဲ့အတွက်ကြောင့်တခုချင်းအဖြေထုတ်ရှင်းလင်းကြည့်ကြပါစို့သိခြင်းနဲ့ဆိုင်သောအကျင့်ကိုနောင်တရခြင်းဆိုတာဟာပါလေကျွန်တော်ဆောင်ကဖော်ပြခဲ့တဲ့အတိုင်းပြည့်ညတ်တော်များအရဆိုရင်လူသားဟာဒီပြည့်ညတ်တော်တွေကိုဘလောက်ပဲကြင့်နေနေလုံအောင်မထိန်နိုင်ဘဲနဲ့အမြင်ရှိနေတဲ့အတွက်ကြောင့် ရှေးဦးကာလကတည်းကအဖဖရာသခင်ဗြိညင်ပြုတ်ထားခဲ့တဲ့သေရမယ်ဆိုတဲ့ဆုံးဖြတ်ချက်အတိုင်းပဲကဲတင်ရလမ်းပြောက်နေပြီ။စောက်တီရမယ်ရရှိနေပြီ။နောင်တရဖို့ဖြစ်နေပြီဆိုတဲ့သဘောဖြစ်နေပါလေ။ဒါဟာသေခြင်းနဲ့ဆိုင်သောအကျင့်ကိုနောင်တရခြင်းရဲ့အတိတ်ပဲပါ။ဖရာကိုယုံကြည်ခြင်းဆရာဟာဂျူးတို့အနေနဲ့သမိုင်းတလျှောက်ခံယူလာတဲ့ယုံကြည်ခြင်းဆိုတာကိုဖော်ပြပါလေ။မိတ်ဆွေအပေါင်းတို့ခရစ်တော်ကတင်ရှင်အားလက်မခံနိုင်ပဲနဲ့ဖျားသခင်ကိုတည့်ရဲ့ယုံကြည်တယ်ဆိုရင်ခရစ်တော်အဖင့်ချထားပေးခဲ့တဲ့ကတင်ခြင်းတရားကိုမထီမဲ့မြပြူလာပဲဖျားသခင်ရဲ့အလိုတော်နဲ့အသစ်ပြုပြင်ပေးလိုက်တဲ့ကတင်ခြင်းကျေးဇူးကိုမခံယူနိုင်တာပါပဲပြည့်ညတ်တော်လမ်းကအကျင့်တရားအတိုင်းဆက်ပြီးတော့စခန်းသွားနေတာပဲဆိုတာဟာရှင်းနေပါလေဒီပြည့်ညတ်တော်ဒီကိုပြည့်စုံစေတဲ့လူစားတိကံဖျားသခင်ရဲ့ကျေးဇူးနဲ့ဂရုနာတော်ကိုနားမလည်ပဲအဖဖျားသခင်ကိုယုံကြည်ပါလေယုံကြည်ပါれဆိုပြီးတော့ဇွတ်ယုံကြည်ခြင်းသဘောမျိုးဖြစ်နေပြီ။နာဝိညာဉ်နဲ့သာအဖဖျားသခင်ကိုကိုးကွယ်ရမယ်။သစ္စာနဲ့ကိုးကွယ်ရမည်ဆိုတာကိုမိလျော်ရင်းနဲ့ယုံကြည်နေခြင်းပဲ။ဒါကိုဆိုလိုတဲ့ဖျားကိုယုံကြည်ခြင်းပါ။ဗတ္တိဇံတရားကိုသွန်သင်တယ်ဆိုတာကြတော့ရော။ခရစ်တော်၌အသက်သောမွေးဖွားခြင်းကိုမဆိုလိုပါဘူး။ပြည့်ညတ်တော်ကာလဂျူးတို့အစဉ်အလာတွေထဲမှာဆိုရင်ရေနှင့်ဆေးကြောရတဲ့အစဉ်အလာဓလိထုံးစံတွေအများကြီးရှိပါတယ်။ယေပူဇော်မှုအခမ်းအနားကပန့်ရှင်းစင်ကြယ်စေခြင်းဝတ္တရားတွေအမြောက်အများရှိပါတယ်။ Washings လို့ခေါ်တဲ့ Baptism ဖြစ်ပါတယ်။ပြည့်ညတ်တော်များနဲ့ဆက်နွယ်နေတဲ့ကိုးကွယ်မှုအစဉ်အလာတွေကိုဆိုလိုခြင်းလည်းဖြစ်ပါတယ်။အထူးသဖြင့်ခရစ်တော်ကိုလက်ခံပြီးတော့ခရစ်ယာန်ဖြစ်လာတဲ့ဣသရေလအသင်းတော်ကြီးတွေဟာပြည့်ညတ်တော်အစဉ်အလာတွေနဲ့အသင်းတော်အစဉ်အလာတွေကြားတဲ့ကိုတွေးရောရှက်တင်ကျင့်သုံးမှုတွေအများကြီးဖြစ်ပေါ်ခဲ့တယ်ဆိုတာကိုလည်းသမိုင်းဆရာတို့ကထောက်ပြထားပါတယ်။ဒါကြောင့်မလို့ဗတ္တိဇံတရားကိုသွန်သင်နေဆရာဟာခရစ်တော်၌အသက်သောမွေးဖွားခြင်းဗတ္တိဇံမဟုတ်ပါဘူးလက်ကိုတင်ခြင်းတဲ့မိတ်ဆွေအပေါင်းတို့ဒီကနေ့ဓမ္မအမှုတော်ဆောင်တွေကိုလက်တင်ပေးတဲ့အစဉ်အလာဟာရှိနေပါတယ်လက်တင်မင်္ဂလာလို့ကျွန်တော်တို့ယုံကြည်သူအသင်းတော်ကပြောပါတယ်အခုလက်ကိုတင်ခြင်းနဲ့ဆင်တူပါတယ်ဒါပေမဲ့အခုလက်ကိုတင်နေဆရာဟာလူအချင်းချင်းသိတိတင်ခြင်းသဘောသာတက်ရောက်ပါတယ်ခရစ်တော်ရဲ့ကျေးဇူးတော်ကိုမစင်စားတော့ဘဲနဲ့ကောင်းကြီးတွေကိုလျှောက်ပေးတာကိုဆိုလိုခြင်းဖြစ်ပါတယ်။ရှေးပြည့်ညတ်တော်တွေမှာဆိုရင်ရစ်ကောင်တွေကိုသက်ခံသည့်အချိန်မှာလက်တင်ခြင်းအပြင်သူ့စီမှာကိုယ့်အပြစ်တွေကိုခါချလိုက်တယ်။ကိုယ့်အပြစ်တွေကိုသူ့အပြင်ဝန်ချတောင်းပန်လိုက်တယ်။ကိုယ့်အစားဒီရစ်ကောင်ကိုရစ်ပူဇော်တဲ့အခါကျတော့ကိုယ်ပါအပြစ်ရန်ကရောပြီးတော့လွတ်ငင်းရတယ်ဆိုတဲ့သဘောနဲ့လက်တင်ကြခြင်းသာဖြစ်ပါတယ်။အခုလက်ကိုတင်ခြင်းဟာအဲ့ဒီအစဉ်အလာကိုဆိုလိုခြင်းဖြစ်ပါတယ်။သေးလွန်သောသူတို့ဤထမြောက်ခြင်းတဲ့ကြားပါလေနော်သေလွန်သောသူတို့ဤထမြောက်ခြင်းဂျူးဣသရေလပြည့်ညတ်တော်ကာလဟာသေလွန်သူတို့ထမြောက်ခြင်းကိုယုံကြည်စေဖို့အဖဖျားသခင်ဖော်ပြထားခဲ့ပြီဖြစ်ပါတယ်ဒါပေမဲ့အဲ့ဒီပြည့်ညတ်တော်ကာလယုံကြည်ခြင်းဟာခရစ်တော်အားဖြင့်သေခြင်းကိုအောင်မြင်ခြင်းနဲ့အရှင်းမတူပါဘူးအခုကျွန်တော်တို့ရဲ့ယုံကြည်ခြင်းကတော့ဂျေစုတော်ကြောင့်အပြစ်တရားမှလွတ်မြောက်၍ကတိရှင်သခင်ခရစ်တော်၏နာမတော်၌သာဝရအသက်ရှင်ခြင်းအခွင့်ကိုရယူခြင်းပဲဖြစ်ပါလေ။သာဝရစီရင်ဆုံးဖြတ်ခြင်းဆိုရဟာပြည့်ညတ်သောကာလတလျှောက်လုံးကြားခဲ့ရတဲ့သာဝရစီရင်ဆုံးဖြတ်ခြင်းဖြစ်ပါလေ။ခရစ်တော်အဖင်ပေးလိုက်တဲ့ယုံကြည်ခြင်းတရားနဲ့ဖြောက်မှတ်ခြင်းအခွင့်ကိုပေးခြင်းနဲ့မတူပါဘူး။အပြစ်ရှိလူသားကိုအပြစ်မှလွတ်ခြင်းအတွေ့ယုံကြည်ခြင်းဆိုတဲ့စည်းမျဉ်းကိုချထားပေးတဲ့စီရင်ခြင်းအရှင်းမဟုတ်ပါဘူး။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ဒါရီဟာခရစ်တော်ကိုယုံကြည်ခြင်းအဖြစ်တိဆောက်လာခဲ့တဲ့ယုံကြည်သူဂျူးခေါ်ဣသရေလအသင်းတော်တို့ရဲ့အစအဦးသို့မဟုတ်မူလအမြစ်အကျင့်တရားများမှဖြစ်သောအကြောင်းအရာတွေပဲဖြစ်တယ်ဆရာကဟေဘရဲဩဝါဒစာဆရာဟာဖော်ပြပေးလိုက်ခြင်းလို့ကျွန်တော်သင်သိရသောတမန်ကျမ်းအဖွဲ့ကအလေးအနက်ခံယူပါတယ်ပေချာပြန်ပြီးစဉ်းစားကြည့်လိုက်မယ်ဆိုရင်အခုဖော်ပြခဲ့တဲ့ရှေးအစဉ်အလာတွေနဲ့ဂျူးအသင်းတော်တွေဟာတပါမျိုးသားအသင်းတော်တွေတဲ့အစမတန်တွေးရောရှက်တင်ဖြစ်ခဲ့မှာအသေးအချာပဲအဲ့ဒီမူလအမည်တို့အစဦးတို့ဖော်ပြထားတဲ့ခရစ်တော်ပေးတဲ့ကယ်တင်ခြင်းတရားရဲ့မတိုင်ခင်ကပြည့်ညတ်တော်အစဉ်အလာတွေဟာတပါမျိုးသားတွေတဲ့ဂျူးဣသရေလအသင်းတော်တွေကိုစွန့်မှုခဲ့မှာပဲအဲ့ဒီလိုစွန့်မှုခဲ့လို့လေအခုဟေဘရဲဩဝါဒစာဆရာဟာဂျူးအသင်းတော်တို့ကိုတိုက်ရိုက်ရည်ညွှန်းခြင်းဖြစ်နေတယ်ဆိုတာဟာလေမိတ်ဆွေတို့ကျွန်တော်မှတ်သားထားရမယ့်အချက်တစ်ခုပါထိုအကြောင်းတရားတို့ကိုထား၍စုံလင်ခြင်းအဖြစ်သို့တက်ကြကုန်အံ့တဲ့ရှင်းနေပါလေစုံလင်ခြင်းဆိုတာဟာကယ်တင်ရှင်သခင်ခရစ်တော်အဖင်သာရယူနိုင်တဲ့ဆုကျေးဇူးဖြစ်နေတယ်ဆိုတာကိုကျွန်တော်မိษွေတို့အထက်ထက်ကြားနာခဲ့ကြပြီးသားဖြစ်ပါလေဒါကိုပြီးခဲ့တဲ့ကောလောသဲကျမ်းအကိုအကအရာတွေ့ရတာကိုလေမိษွေတို့ပြီးခဲ့တဲ့သင်ခန်းစာမှာတင်ကြားနာခဲ့ကြရပြီးသားလည်းဖြစ်ပါလေဒီကနေ့လဲဆက်လက်ပြီးတော့ကျွန်တော်အနေနဲ့တင်ပြရအောင်တော့မှာပါ အဲ့ဒီကောလောသဲဩဝါဒစာရဲ့အခန်းကြီး1အငယ်15မှ18ကအခုလိုဖော်ပြထားပါတယ်။ထိုသားတော်သည်မျက်မြင်မရသောဘုရားသခင်၏ပုံတရံတော်ဖြစ်၏။ဝေနေယသတ္တဝါအပေါင်းတို့တွင်လည်းသားဦးဖြစ်တော်မူ၏။အကြောင်းမူကားထိုသားတော်သည်ကောင်းကင်ပေါ်မြေကြီးပေါ်မှရှိသမျှသောယူပအရာအယူပအရာရာဇပလင်ဖြစ်စီအစိုးရချင်းတကူဖြစ်စီအထွတ်အမြတ်ဖြစ်စီအာနာစေဖြစ်စီခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ထိုသခင်အားဖြင့်၎င်းထိုသခင်အဖို့အလိုငှာ၎င်းခသိန်းသောအရာတို့သည်ဖန်ဆင်းလျက်ဖြစ်ကြ၏ဘာတော်သည်လဲခသိန်းသောအရာမဖြစ်မီဖြစ်တော်မူ၍ခသိန်းသောအရာတို့သည်တကူတော်အားဖြင့်သာတည်ကြ၏မပြီးသေးပါဘူးကောလောသဲဩဝါဒစာအခန်းကြီး1အငယ်10မှ10အတွင်းမှကြတော့ခရစ်တော်ဤစုံလင်ခြင်းသဘောထားအကြောင်းကိုဆက်လက်ရှင်းဆိုထားတာရှိနေပါသေးတယ်ခရစ်တော်ဤတရားကိုမလိုက်လူအဆက်ဆက်ခံသောဤဥပရိသနှင့်လောကီတရားမှုကိုလိုက်၍လောကီပညာနှင့်အချီးနှီးသောပရိယေအားဖြင့်သင်တို့ကိုအဘယ်သူမျှမလူယူမီမဖြက်စည်းစေခြင်းဟာတရိပ်ပြုကြလောအကြောင်းမူကားဘုရားသခင်ဤဇာတိအဖြစ်တော်ဤပြည့်စုံခြင်းအပေါင်းသည်ခရစ်တော်၌ကိုထင်ရှား၍ကျင့်ဝတ်တော်မူ၏အထွတ်အမြတ်အာနာစေရှိသမျှကိုအုပ်ဆိုးတော်မူသောထိုသခင်၌သင်တို့သည်စုံလင်ခြင်းရှိကြ၏တဲ့မိတ်ဆွေတို့တတ်ရှင်းအပေါင်းတို့နို့ဆိုကလေးသူငယ်လေးတွေလိုမရင်ကျက်တဲ့အစဉ်မျိုးကနေပြီးတော့ခရစ်တော်အဖင်ဘုန်းတော်ဝင်စားခွင့်တနည်းအားဖြင့်စုံလင်ခြင်းအခွင့်ဆိုတာကိုတက်လှမ်းစေဖို့ရန်ဩဝါဒပြုနေတဲ့ဆရာသမားဟာဂျူးဣသရေလအသင်းတော်ကိုတိုက်ရိုက်ဥတည်နေတယ်ဆိုတာကိုကျွန်တော်ဖော်ပြခဲ့ပြီးပါပြီနော်မိတ်ဆွေတို့လည်းဒါကိုသဘောပေါက်ကြမှာပါအဲ့ဒီလိုအတိုင်းသာဆိုရင်ကျွန်တော်ကဘာတစ်ခုမိသားစုဖြစ်သောအခြားအသင်းတော်တွေဂျူးမဟုတ်တဲ့ယုံကြည်သူတွေအနေနဲ့ကောသင်ငန်းစာယူစရာမရှိဘူးလားလို့မေးမယ်ဆိုရင်ဘယ်လိုပြောမလဲမေးနိုင်ပါ रे ကျွန်တော်ကလည်းအဖြေရှိပါ रे သင်ငန်းစာတွေဟာရယူဖို့ရန်ကျွန်တော်မိတ်ဆွေတို့အတွက်မရေမတွက်နိုင်လောက်အောင်ပြည့်စုံလှပါ रे လို့ကျွန်တော်ပြောချင်ပါ रे ဟုတ်ပါ रे ကျွန်တော်ဒီကနေ့ယုံကြည်ခြင်းရှိလှပါ रे ဆိုတဲ့အသင်းတော်ကြီးတွေဟာကနဦးဣသရေလအသင်းတော်တို့သည်ရှေးဟောင်းထုံးစံတွေနဲ့လုံးလည်လိုက်ခဲ့သလိုအစင်အလာဟောင်းတွေတဲမှာပဲလုံးလေလိုက်မှုကြီးတွေအကြီးအကျယ်ရှိနေတယ်။ပို့ပြီးတော့ရင်နာဖို့ကောင်းနေတာကတော့အဲ့ဒီထုံတန်းစင်လာတွေအပေါ်မှာမူတည်ပြီးတော့အယူအဆွဲပြင်းထန်ရာကအစတရွာတပုတ်ဆန်းဆိုတလို့အစင်အလာတွေကိုအသစ်ပြုတ်ပြင်းမှုတွေအမြင်ဆန်းတွေနဲ့အဆန်းအသစ်တီထွင်မှုတွေကြောင့်အသင်းတော်တို့ဤစီးလုံးညီညွတ်ရေးများမြောက်များစွာပြည့်ပြားနေရတယ်။ကြတဲ့ပူဆိုးတာကိုပြောရရင်တော့ဂိုင်းကနများပင်လျင်ကွဲပြားပြီးတော့သီးထန်တဲ့အတွေ့အခေါ်တိုက်ပွဲကြီးတွေဖြစ်နေကြတယ်ဆိုတာကိုကျွန်တော်မြင်နိုင်ပါတယ်။ဒါကျွန်တော်ပြောတာဟာလွန်ပါသလားမိတ်ဆွေ။ဒီအတိုင်းပဲဓမ္မသမိုင်းဟာအစဉ်တစိုက်ဖြစ်ခဲ့ပြီးပါပြီ။အခုအပိုင်းဟေပြဲဩဝါဒစာရဲ့သင်ခန်းစာအနှစ်အချုပ်ကတော့ဥပုသ်စာပြေအဆင့်မှတင်ပျော်မနေကြနဲ့။ကောင်းကင်ဘုံ၌ခရစ်တော်အဖင်စုံလင်ခြင်းတို့ခုံပြန်ကြော်လွှားစူးစမ်းတက်လှမ်းကြဆိုတဲ့အချက်ပဲဖြစ်တဲ့အကြောင်းလေးစားစွာသင်ပြလိုက်ပါရစေ။ဟေဘရဲဩဝါဒစာအခန်းကြီး6အငယ်3မှ6ဖျားသခင်အခွင့်ပေးတော်မူခြင်းငါတို့သည်ထိုသို့ပြုကြမည်။အလင်းသို့တခါရောက်၍ကောင်းကင်ဆုကျေးဇူးကိုမြည်ဆန်းခြင်း၊တန်ရှင်းသောဝိညာဉ်တော်ကိုခံယူခြင်း၊ဖျားသခင်၏ကောင်းမြတ်သောတရားစကားကို၎င်းနောင်ကပ်ကာလ၏တကူးများကို၎င်းမြည်ဆန်းခြင်းရှိပြီးမှရွေးလျော့ဖောက်ပြန်တော်သူတို့သည်မိမိတို့တွင်ဘုရားသခင်၏သားတော်ကိုလက်ဝါးကတိုင်မှကွံ့မြဲ၍အသရေတော်ကိုရှုံချသောသူဖြစ်သောကြောင့်နောက်တဖန်နောင်တရအံ့သောငှာအသစ်ပြုတ်ပြင်းခြင်းသို့မရောက်နိုင်ကြ။ဘုရားသခင်ထံကသာအခွင့်ရမည်ဆိုရင်တော့ငါတို့ထိုသို့ပြုတ်ကြမည်ဆရာဟာစောစောပိုင်းဖော်ပြချက်တွေရဲ့စကားဆက်ဖြစ်ပါလေ။တနည်းအားဖြင့်ကတော့ပြည့်ညတ်တော်ကာလအတွင်းကအကျင့်တရားတွေမှာအခြေခံတဲ့အကျင့်ဟောင်းကလေးတွေကိုဂျူးဣသရေလတို့ဟာအစဉ်စိတ်ဆွဲလန်းတယ်ခရစ်တော်ကိုယုံကြည်ပါれဆိုပါရဲ့နေပဲရှေးခေတ်ဂျူးထုံးစံကလေးတွေကိုဆွဲလန်းတန်တနေစေဖြစ်တယ်ဓမ္မသစ်အသင်းတော်ဖြစ်လာပြီဆိုတဲ့တိုင်အောင်ဓမ္မဟောင်းအတွေ့အခေါ်တွေဟာအသင်းတော်သစ်ရဲ့ကောင်းသောအခြေခံမူသစ်တွေလို့လို့ဘာလို့လို့ဖြစ်လာနေတယ်အမှန်တကယ်မှာတော့တကယ်ယုံကြည်ခြင်းပါရမီရင့်သံမယ်ဆိုရင်ကောင်းကင်ဘုံအဆင့်အထိစံချိန်မီတဲ့ဝိညာဏခွန်အားတို့ရရှိပြီးတဲ့နောက်ခရစ်တော်၌သာလျှင်စုံလင်ခြင်းအဆင့်ကိုတက်ရမည်အဆင့်သို့ရောက်ထိုက်ပြီးပြီ။ဒါဟာဘုရားသခင်အခွင့်ပေးမှသာလျှင်လေခံစားရမှဖြစ်တယ်ဆိုတာကိုဖော်ပြပေးလိုက်တဲ့နဲ့တူနေပါ रे ။အလင်းသို့တခါရောက်၍ဆိုပြီးတော့မှအဲ့ဒီအလင်းသို့တခါတည်းရောက်လိုက်တာနဲ့စစ်တိုက်ခံစားရတဲ့ကျေးဇူးတော်တွေအကြောင်းကိုဆက်လက်ဖော်ပြပေးလိုက်တာကတော့တိကောင်းကင်စုကိုမြည်ဆန်းခြင်းနှစ်ဝိညာဉ်တော်ကိုခံယူခြင်း၃ကောင်းမြတ်သောတရားစကားများနှင့်နောင်ကပ်ကာလ၏တကူးများကို မြည်ဆန်းခြင်းရှိလာရတယ်တဲ့။ကဲကဲတင်ရှင်သခင်ခရစ်တော်ကိုယုံကြည်ရခြင်းဆိုတာဟာဘလောက်ထူးတယ်လဲဆိုတာကိုကျွန်တော်တို့ကြားရပြီ။ဒါကြောင့်မို့လဲဓမ္မတိချင်းအမှတ်စဉ်184မှာယေရှုရှင်ငါစိတ်တွင်ကိန်းဝတ်စဉ်ဆိုတဲ့သခင်ကလေးမှာအခုလို့တွေ့ရပါတယ်။အံ့ဩပွေသောပြောင်းလဲခြင်းကျွန်ုပ်ဤသက်တာတွင်ယေရှုရှင်ကိန်းဝတ်စဉ်ကပင်ငါဝိညာဉ်ကြာမြင့်စွာတောင့်တပြီးအလင်းဝင်ငါစိတ်တွင်ကိန်းဝတ်စဉ်ကပင်ယေရှုရှင်ကိန်းဝတ်စဉ်ကပင်ငါစိတ်တွင်ကိန်းဝတ်စင်ကပင်ဝမ်းမြောက်ခြင်းလေငါစိတ်တွင်ပင်လေလှိုင်းလွှမ်းသည်နီယေရှုငါစိတ်တွင်ကိန်းစင်တဲ့ဟုတ်ပါတယ်ယေရှုဆိုတဲ့အလင်းတရားတွေကိုရောက်လာတာနဲ့ခံယူရရှိတဲ့အခွင့်အရေးတွေဆိုတာဟာမရေမတွက်နိုင်ဘူးယသတွေဆိုတာဟာလေအလွန်ထူးကဲလွန်းနေအံ့ဩပွေသောပြောင်းလဲခြင်းလို့ဆိုရလောက်အောင်နည်းနည်းလှသောကျေးဇူးတော်ကိုထိတွေ့လာရတယ်အံ့ဩလို့မကုန်ယုံနိုင်ပွဲမရှိဆိုသလိုဖြစ်လာရတယ်။ဒါပေမဲ့အဲ့ဒီလောက်အထီတောင်မှဘဝသစ်ကိုရောက်ပါတယ်လို့ဆိုပြီးကမှအမခန်းလိလိဖောက်ပြန်နိုင်တယ်။ရွေလျောတတ်တယ်ဆိုတာကိုတစ်ချက်ထဲနဲ့ဆက်ပြီးတော့သတိပေးလိုက်ပါတယ်။မိတ်ဆွေတို့ကျွန်တော်တို့တွေဟာဒီကနေ့သင်ခန်းစာခေါင်းစဉ်အဖြစ်ဖောက်ပြန်ခြင်းပြဿနာဆိုတာကိုခေါင်းစဉ်တက်ခဲ့တာကိုမမေ့ပါနဲ့အောင်နော်။အခုတော့အဲ့ဒီခေါင်းစဉ်အတိုင်းရှင်းလင်းလာလိုက်တာဟာသင်ခန်းစာရဲ့အထွတ်အထိပ်ကိုရောက်ပြီလို့တောင်မှဆိုနိုင်ပါလိမ့်မယ်။အဲ့ဒီလိုရွေးလျော့ဖောက်ပြန်တော်သူတို့သည်ခရစ်တော်ကိုကားတိုင်းမှပြန်တင်ပြီးတော့ကွမြတာနဲ့အတူတူပဲဖြစ်တယ်။အသရေတော်ကိုထပ်မံဖြတ်သူများရှုံချသူများဖြစ်ကြတယ်။အဲ့ဒီပြဿနာဟာနောက်တဖန်နောင်တရအံ့သောငါအသစ်ပြုပြင်ခြင်းသို့မရောက်ကြသည့်တိုင်အောင်ဖြစ်ကုန်ရပါတယ်တဲ့။အဲ့ဒီလောက်အထိပြင်းပြင်းထန်ထန်ကြီးသတိပေးလိုက်ပါရစေ။ထိတ်လန့်ခြောက်ခြားလောက်အောင်နှိုးစော်တက်လှမ်းပေးလိုက်ပါရစေ။မိတ်ဆွေအပေါင်းတို့ဒီအချက်တွေဟာကျွန်တော်မိတ်ဆွေတို့အဓိကသတိတရားရရှိစရာစင်ကြင်နှလုံးသွင်းစရာဟေပြဲဩဝါဒစကားများပဲဖြစ်နေပါ रे လူဇာတိပဂရိရဲ့ပြက်လွယ်စည်းလွယ်တိမ်ပါဖောက်ပြန်လွယ်ခြင်းဆရာကိုအမြဲကျွန်တော်တို့သတိရှိရမှာဖြစ်တယ်လို့အဖဖျားသခင်ရဲ့အပြစ်ပေးစီရင်နိုင်တော်မူခြင်းဆရာဟာလေတိုင်းဆမဲ့သာကြီးမားထံပြင်စီရင်ခြင်းဖြစ်နိုင်တယ်ဆရာကိုပါထက်လောင်းအသိဝင်စေတယ်လို့ကျွန်တော်အတိတ်ပဲပြန်ပြရစီဟေပြဲဩဝါဒစာအခန်းကြီး6အငယ်98ဥပမာကအကျင်မြေသည်မိမိအပေါ်သို့အဖန်ပန်ကျသောမိုးရေကိုသောက်၍လှုပ်သောသူသုံးဖို့ဟင်းသီးဟင်းရွက်ကိုဖြစ်စေတတ်၏ထိုမြေသည်ဖျားသခင်ဤကောင်းကြီးမင်္ဂလာကိုခံတတ်၏အကျင်မြေသည်စုပင်အမျိုးမျိုးကိုဖြစ်စေတတ်၏ထိုမြေသည်ပြုစုခြင်းကိုမခံတတ်ကျိန်ခြင်းကိုခံရသောအချိန်နည်းသည်ဖြစ်၍နောက်ဆုံး၌မီးရှို့ခြင်းသို့ရောက်တတ်၏သိပြီးတော့လေးနှင့်လွန်လာတဲ့ဥပမာပါကောင်းသောမြေရေမကောင်းသောမြေရေကိုဥပမာဆောင်နေပါ रे မင်္ဂလာရှိသောသူနဲ့မိုက်သောသူနှစ်ယောက်ကိုဥပမာဆောင်နေပါ रे ကောင်းသောမြေဆရာဟာမိုးရေအဖန်ပန်ကြ रे ဒါကြောင့်သီးပွင့်ဝေစား रे ဒါကြောင့်ဘုရားသခင်ကောင်းကြီးကိုခံယူရရှိတယ်နောက်ထပ်တွေ့ရတဲ့နောက်တစ်ခုမြေကတော့ဆူးမြေတဲ့ဆူးကြုံတို့ဖုံးလွှမ်းသောမြေပေါ့သူကတော့ကြိမ်ကျင်းကိုခံရပြီးတော့နောက်ဆုံးမှမီးရှို့ခြင်းကိုပဲခံရလိမ့်မယ်ဆိုပြီးတော့ဖော်ပြပေးလိုက်ပါ रे လေနံဓာတ်ရေသူမဟုတ်တရသေးတွေကြည့်ပြောရနေသလားအလွန်အလွန်ကြံတန်းလွန်မြန်နေရသလားသူ့အထက်ပိုင်းတို့ကအလင်းတရားကိုထိတွေ့ပြီးမှဖောက်ပြန်ပြောင်းလဲလိုက်တာနဲ့တပြိုင်နက်အကျွင်းမဲ့ပျက်စီးသွားနိုင်တယ်ဆိုတဲ့အဆုံးအမနဲ့ဆက်ဆက်ပြီးတော့ဒီဩဝါဒတွေဟာကျေးဇူးဂရုဏာသဘောတရားနဲ့ဆန့်ကျင်ရာများရောက်နေသလားစသည်စသဖြင့်တွေးခေါ်စရာတွေရှိလာပါတယ်တွေးလဲတွေးနေကြတာကိုကျွန်တော်တို့ကြားနေရပါတယ်ကျွန်တော်ကတော့အဲ့ဒီလိုမခံယူမတွေးတော်နိုင်ပါဘူးအဖဖျားသခင်ရဲ့အကျွင့်မဲ့စီရင်ပိုင်သောဘုံတကုအာနုဘော်တော်ကိုတစ်ဖက်ကဖော်ပြပေးသလိုလူသားအပေါင်းတို့ရဲ့အာနေခြင်းညံ့ဖျင်းခြင်းရိမ့်ရွယ်ပါဖြစ်တတ်ခြင်းတွေကိုမိမောင်းထိုးပြတ်သားပြီးတော့ကျွန်တော်တို့အားလုံးကိုကယ်တင်ရှင်၌သာအစဉ်သဖြင့်အသက်ရှင်နေထိုင်ကြဖို့ရန်နှိုးဆော်တိုက်တွန်းလိုက်တာပဲလို့ခံယူမိပါတယ်လူသားဟာမှားယွင်းတတ်သောအမျိုးသေရသောတတ္တဝါသာဖြစ်တယ်ဆရာဟာလူသားများကကိုယ့်ကိုယ်ကိုသိတတ်တဲ့ဖျားသခင်ကပို့ပြီးတော့သိပါတယ်သီလသာရင်လေလူသားကိုဖန်ဆင်းတော်မူသောသခင်ဟာကယ်တင်ရှင်ရဲ့အပြစ်မှကယ်လွတ်ခြင်းတရားကယ်တင်ရှင်ဆုကျေးဇူးသေခြင်းမှလွတ်မြောက်ရာသာဝရအသက်ပေးစွန်းသောယုံကြည်ခြင်းအခွင့်အရေးစသည်တို့ကိုခရစ်တော်အဖင်တမင်ချထားပေးခဲ့ပြီလည်းဖြစ်ပါတယ်သခင်ဟာသူပြုတော်မူတဲ့ကယ်တင်ခြင်းအမှုတွေအတွက်ဘလောက်အထိတာဝန်ကိုယူနိုင်စွမ်းရှိတယ်ဆိုတဲ့အချက်ကိုတမန်တော်ကြီးရှင်ပေါလုကနေပြီးတော့ယောမဩဝါဒစာထဲမှာအခုလိုဖော်ပြခဲ့တာကိုမမေ့ကြဘူးအထူးပဲဒီနေရာမှာတင်ပြခြင်းပါလေယောမဩဝါဒစာအခန်းကြီး၈အငယ်33မှ39ကိုကြည်ပါ ဖျားသခင်ရွေးကောက်တော်မူသောသူတို့ကိုအဘယ်သူသည်အပြစ်တင်မည်နည်းဖြောင့်မတ်ရာ၌တည်စေသောသူကဖျားသခင်ပေသည်အပြစ်စီရင်သောသူကအဘယ်သူနည်းအသေးခံ၍ခံသီလာမကသေခြင်းမှထမြောက်၍ဖျားသခင်၏လက်ရာတော်ဘက်၌နေလျက်ငါတို့အဖို့ဆူတောင်းသောသူကခရစ်တော်ပေသည်ခရစ်တော်၏ချစ်ခြင်းမေတ္တာနှင့်ငါတို့ကိုအဘယ်သူကွာစေမည်နည်းအကယ်စင်စေကိုတော်အတွက်ကျွန်ုပ်တို့သည်အစင်မပြတ်အသေးသက်ချင်းကိုခံရကြပါ၏။တပ်ဖို့ရာထားသောသူကဲ့သို့အကျွန်ုပ်တို့ကိုသူတပားမှတ်တတ်ကြပါ၏ဟုကျမ်းစာလာသည်နှင့်အညီဆင်းရဲညဉ့်ညင်ခြင်းညှင်းဆဲနှိပ်စက်ခြင်းမွတ်သိပ်ခြင်းအဝတ်အချီးစီးရှိခြင်းဘေးနှင့်တွေ့ကြုံခြင်းကွံ့မြက်ခြင်းကိုခံရတော်လေထိုအမှုတို့တွင်အဘယ်အမှုသည်ခရစ်တော်၏ချစ်ခြင်းမေတ္တာတော်နှင့်ငါတို့ကိုကွာစေမည်နည်းမကွာစေသည်သာမကငါတို့ကိုချစ်တော်မူသောသူ၏ကျေးဇူးတော်ကြောင့်ငါတို့သည်ထိုအမှုခတ်သိမ်းတို့ကိုခံစဉ်တွင်ပင်အထူးသဖြင့်အောင်မြင်ကြ၏အကြောင်းမူကားသေခြင်းဖြစ်စေအသက်ရှင်ခြင်းဖြစ်စေကောင်းကင်တမန်ဖြစ်စေအထွတ်အမြတ်ဖြစ်စေအာနာတကူဖြစ်စေမျက်မှောက်အရာဖြစ်စေနောင်လာလက်တန်သောအရာဖြစ်စေအမြင့်ဖြစ်စေအနှိမ်ဖြစ်စေဤယာမဆာ၍အဘယ်နိမိတ်တအရာမျှသည်ငါတို့သခင်ယေရှုခရစ်အားဖြင့်ခံရသောဖျားသခင်ဤမြစ်တာတော်နှင့်ငါတို့ကိုမကွာစေနိုင်ဟုငါသည်သဘောကျလျက်ရှိ၏။သင်သိရသောသမာကျန်ရဲ့မိတ်ဆွေတော်တရှင်အပေါင်းတို့လူသားတို့အနေနဲ့ယုံကြည်ခြင်းတရားလမ်းပေါ်မှာကယ်တင်ရှင်ယေရှုစုကိုခံယူပြီးကမှကယ်တင်ခြင်းနဲ့လွတ်ကင်းလောက်အောင်လွဲနိုင်လောက်အောင်စာရမဏတ်ဟာအဲ့ဒီလူတစ်ယောက်ကိုမသေးမချင်းတိုက်ခိုက်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နိုင်ပါ रे ထင်နိုင်ပါ रे ဒါပေမဲ့တကယ်တမ်းသာခရစ်တော်ပေးသောသန့်ရှင်းသောဝိညာဉ်တော်နဲ့အတူခရစ်တော်ကိုလက်တွဲမဖြုတ်စဒန်းအစဉ်တစိုက်လက်တွဲအသက်ရှင်နေထိုင်မယ်ဆိုရင်တော့အဲ့ဒီလူတယောက်အဖို့ကယ်တင်ရှင်ရဲ့မဟာမေတ္တာတော်ဟာအကျွင့်မဲ့လုံခြုံစေလိမ့်မယ်လို့အကျွင့်မဲ့ကျွန်တော်ခံယူမိပါတယ်ဒီအဆိုကိုနှုတ်ကပတ်တော်ဟာလေဟေဘရဲဩဝါဒစာမှတဆင့်အခုလိုထောက်ခံချက်ထပ်မံပေးလိုက်ပါတယ်ဟေဘရဲဩဝါဒစာအခန်းကြီး6အငယ်9ထို့သို့ပြောတော်လေချစ်သူတို့သင်တို့သည်ကယ်တင်ခြင်းနှင့်ရှင်သောအရာ၊သာ၍ကောင်းသောအရာတို့နှင့်ဆိုင်သည်ကိုငါတို့သည်သဘောကျလျက်ရှိ
၏။ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်သိရသောတမန်ကျမ်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရစ်ယာန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကဟေဘရဲဩဝါဒစာခန်းကြီး6နဲ့ပတ်သက်တဲ့ရှင်းလင်းချက်ကိုစောင့်မျှော်နားဆင်နိုင်ပါတယ်။